ကုလသမဂ္ဂဘက်ကဒီလဆော့ဘိုင်းမှာချမှတ်လိုက်တဲ့မြောက်ကိုရီးယားပေါ်တန်းခတ်ပိတ်ဆို့မှုတွေအရမြောက်ကိုရီးယားရဲ့ချောင်းကြီးတွေတန်ငန်းနဲ့တခြားထုတ်ကုန်တွေတင်သွင်းမှုကိုတားမြစ်တဲ့အကြောင်းဒီနိုင်ငံကဒီရက်တင်တင်းလာနေမှာကြေညာပါတယ်။မြောက်ကိုရီးယားရဲ့ပေတင်းတက်ဒုံးကျည်စမ်းသပ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလွန်ကျွေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားတခင်းနဲ့အတူပြုလိုက်တဲ့တန်းခတ်ပိတ်ဆို့မှုကိုအပြည့်အဝဆောင်ရွက်ဖို့တရုတ်ခေါင်းဆောင်တွေကကြေညာထားတာဖြစ်ပါတယ်။တန်ခတ်ပိတ်ဆို့မှုအရမြောက်ကိုရီးယားရဲ့ပို့ကုန်ဒေါ်လာတန်တထောင်ဘူလောက်ကိုတားဆီးပိတ်ပင်နိုင်မှာဖြစ်ပါတယ်။လာမယ့်စက်တင်ဘာလ9ရက်နေ့မှာကုန်သွယ်ရေးကန့်သတ်ချက်တွေအပြည့်အဝစတင်အကျုံးဝင်မယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်အစီအစဉ်တွေကိုလက်လွတ်ဖို့အတွက်ရွေးပါဆိုမဟာမိတ်ဖြစ်တဲ့တရုတ်အနေနဲ့သူ့ရဲ့အနေအထားကိုအသုံးပြုဆောင်ရွက်ဖို့အမေရိကန်သမ္မတနဲ့သူ့အစိုးရဖွဲ့ဝင်တွေကတိုက်တွန်းချပါတယ်။ကုလသမဂ္ဂဆုံးဖြတ်ချက်ကိုတရုတ်ဘက်ကလိုက်နာဆောင်ရွက်နေတယ်လို့တရုတ်ဘက်ကပြောဆိုလိုက်ပြီးအခြေအနေကိုနိုင်ငံရင်းမြစ်နဲ့ဖြေရှင်းဖို့လိုအပ်တဲ့အကြောင်းနဲ့ထင်းထင်းသိမ်းသိမ်းရှိကြဖို့ကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ထပ်မံတိုက်တွန်းပါတယ်။